နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးနေရာယူမှုတွေကိုမဖယ်ရှားနိုင်ဘူးဆိုရင်တော့မြန်မာနိုင်ငံအတွက်သိသာထင်ရှားတဲ့အပြောင်းအလဲတွေလုပ်ဖို့မဖြစ်နိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ကပြောလိုက်ပါတယ်။မြန်မာအစိုးရစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေကိုလည်းဒါဟာနိုင်ငံတကာဥပဒေတွေချိုးဖောက်သလိုဖြစ်နေတယ်လို့သတိပေးလိုက်သလိုမြန်မာစစ်တပ်ကိုစီးပွားရေးအရာပိတ်မှတ်ထားအရေးယူဖို့လုံခြုံရေးကောင်စီနဲ့နိုင်ငံတကာအစိုးရတွေကိုပါတိုက်တွန်းသွားပါတယ်။ဒါနဲ့ပတ်သက်လို့ကိုသားညိုကဆက်ပြီးတော့ပြောပြမှာပါရှင်
။မြန်မာနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးမှာစစ်တပ်ကအုပ်စိုးထားတယ်ဆိုတဲ့အချက်ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ဒီအချက်လက်ရှာဖွေရေးမစ်ရှင်ရဲ့ပြီးခဲ့တဲ့အစီအစဉ်စာမှာထောက်ပြခဲ့ပြီးတော့ဒီကနေ့ထုတ်ပြန်လိုက်တဲ့အစီအစဉ်စာထဲမှာတော့မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်နဲ့သူနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေကိုအသေးစိတ်ကိုချပြလိုက်တာပါ။မြန်မာစစ်တပ်ဟာအဲ့ဒီစီးပွားရေးအကျိုးမြတ်တွေကိုတုံးပြီးတော့ပြည်တွင်းမှာလူခွင့်ချိုးဖောက်မှုတွေချိုးဖောက်တယ်လို့ဒီရာဇဝတ်မှုတွေကနေလည်းကင်းလွတ်ခွင့်ရနေတယ်လို့ကုလသမဂ္ဂဒီအဖွဲ့ရဲ့အစီအစဉ်စာမှာထောက်ပြပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်စင်ရေးတွေစကြတဲ့ကဆိုရင်ပြည်တွင်းစီးပွားရေးလုပ်ငန်း45ခုကနေပြီးတော့ဒီစစ်စင်ရေးအတွက်ဆိုတော့ဒေါ်လာ10သန်းကျော်စစ်တပ်ကိုထောက်ပံ့ကူညီခဲ့တယ်လို့လည်းဖော်ပြပါရတယ်။ဒါကြောင့်လည်းပဲရခိုင်မှာဖြစ်သွားတဲ့ရာဇဝတ်မှုတွေအတွက်အဲ့ဒီစီးပွားရေးလုပ်ငန်းတွေကတာဝန်ရှိသူတွေကိုပါနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးရလိမ့်မယ်လို့လည်းကုလသမဂ္ဂမစ်ရှင်အကြီးအကဲကပြောပါရတယ်။မြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုထက်မနည်းရှိနေတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုဟာလည်းစစ်တပ်စီးပွားရေးနဲ့တနည်းတဖုံဆက်ဆက်လုပ်ကင်နေကြတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေကိုသတိပေးပြီးတော့ဒါဟာနိုင်ငံတကာဥပဒေကိုပါချိုးဖောက်တယ်လို့ဖြစ်တယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့ဒီအဖွဲ့ဝင်တူဖြစ်တဲ့ခရစ်စီတိုဒီက VOA ကိုပြောပါရတယ
်။ The international community has obligations under international human rights law.
နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေအရနိုင်ငံတကာစီးပွားရေးကုမ္ပဏီတွေအနေနဲ့လူ့ခွင့်ရေးကိုကာကွယ်မြင့်တင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်လာဖို့ဆိုရင်တော့မြန်မာနိုင်ငံရေးနဲ့စီးပွားရေးမှာမြန်မာစစ်တပ်ကအုပ်စိုးထားတာကိုဖယ်ရှားဖို့ဆောင်ရွက်ခြင်းကသာတစ်ခုတည်းသောနည်းလမ်းဖြစ်ပါတယ
်မြန်မာနိုင်ငံတွင်းအထူးသဖြင့်ဆိုရင်တော့တိုင်းသားနေဆက်ဒေသတွေမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုတွေမှာမြန်မာအစိုးရအနေနဲ့လည်းဥပဒေအရဆောင်ရွက်ဖို့တာဝန်ပြည့်ရှိတယ်လို့ကုလမစ်ရှင်ကထောက်ပြပါတယ်ဒါမှမဟုတ်မြန်မာနိုင်ငံတွင်းဖြစ်ပေါ်တိုးတက်မှုတွေအတွက်အဓိကအဟန့်တာကစစ်တပ်ဖြစ်နေတာမို့လို့သူတို့အနေနဲ့ဒီအစင်ကစားမှာစစ်တပ်ကိုအဓိကပြစ်မှတ်ထားပြီးတော့ရည်ယူဖို့တိုက်တွန်းရတာဖြစ်တယ်လို့ခရစ်စီတိုဒီကရှင်းပြပါတယ
် Certainly the Myanmar government as a whole has responsibilities
မြန်မာအစိုးရအနေနဲ့တာဝန်အပြည့်ရှိပါတယ်နိုင်ငံရေးဥပဒေအောက်မှာဥပဒေပိုင်းအရာတာဝန်လည်းရှိပါတယ်နိုင်ငံရေးဥပဒေတွေမှာအရက်ဖက်အစိုးရနဲ့စစ်တပ်အကြားတိတိကျကျပိုင်းခြားထားတာမို့မြန်မာအစိုးရမှာလည်းတာဝန်အပြည့်ရှိပါတယ်ဒါပေမဲ့ကျွန်တော်တို့သိထားရမှာကမြန်မာစစ်တပ်ကစီးပွားရေးရောနိုင်ငံရေးမှာပါအုပ်စိုးထားတဲ့အချက်ပါကျွန်တော်တို့ဘက်ကတော့ရိုးရိုးရှင်းရှင်းလေးပါဒီအချက်ပေါ်မူတည်ပြီးကျွန်တော်တို့ကစစ်တပ်ကိုပြစ်မှတ်ထားတာပါကျွန်တော်တို့ရထားတဲ့အထောက်အထားအချက်လက်တွေအရစစ်တပ်ကိုနိုင်ငံရေးနဲ့စီးပွားရေးကနေမဖယ်ထုတ်နိုင်မှုဆိုရင်တော့မြန်မာနိုင်ငံမှာတိတာတင်ရှားတဲ့ပြောင်းလဲမှုဖြစ်မလာနိုင်ပါဘူး
မြန်မာအစိုးရအနေနဲ့ကတော့လူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့ဒီကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ကိုအတိအမှတ်မပြုတ်လို့ပဲပြည်ရင်းကိုလည်းဝင်ရောက်စုံစမ်းခွင့်မပေးပါဘူးဒါမှမဟုတ်သူတို့အနေနဲ့အခြားနိလန့်နဲ့ဒီလူခွင့်ဆိုင်ရာချက်လက်တွေကိုစူးစောင်းရယူနိုင်ခဲ့ပြီးတော့အခုလိုမျိုးသုံးသပ်ချက်တွေထုတ်နိုင်ခဲ့တယ်လို့ခရစ်စီတိုဒီက VOA ကိုပြောပါတယ
်။ The Myanmar government chose not to cooperate with us.
မြန်မာဆွေဘက်ကပူပေါင်းဆောင်ရွက်မှုမရှိပါဘူး။ဒီပေါ်ကျွန်တော်တို့ဘက်ကသူတို့နဲ့တိုက်ရဲစကားပြောဆိုလို့မရတာကြောင့်စိတ်ပျက်မိပါတယ်။သူတို့ရဲ့အမြင်ကိုလည်းမသိရဘူးပေါ့။ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ကသတင်းအချက်လက်တွေအများကြီးစုဆောင်းနိုင်ပါတယ်။ပြီးခဲ့တဲ့နှစ်နဲ့အတွင်းမှာဆိုရင်လူခွေချိုးဖောက်ခင်ရသူတွေနဲ့မျက်မြင်တွေစုစုပေါင်း 1,500 ကျော်ကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။နောက်တက်တဲ့ရာဂဏန်းကိုလည်းတွေ့ဆုံမေးမြန်းခဲ့ပါတယ်။အဲ့ဒါတွေကကုလသမဂ္ဂအဖွဲ့အစည်းတွေကလူတွေ၊တန်တမန်တွေ၊သတင်းတောက်တွေ၊ပညာရှင်တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းကပုံကိုယ်တွေပါ။အဓိကဆုံးရှုံးတာကတော့မြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမလုပ်တာပေါ့လေ။ဒါကမြန်မာအစိုးရအတွက်လည်းဆုံးရှုံးမှုပါ။သူဘက်ကအမြင်ကိုပြောဆိုခွင့်ဆုံးရှုံးတာပ
ါသူတို့အနေနဲ့နောက်ဆုံးရထားတဲ့လူခွင့်ဆိုင်ရာချက်လက်တွေအထူးဖြစ်ဆိုတော့ရခိုင်ဒေသမှာအေးရခိုင်လက်နက်ကင်ဖွဲ့နဲ့မြန်မာစစ်တပ်ကြားဖြစ်တဲ့စေဘရစ်ခါတွေကြောင့်ဒေသခံတွေခံစားနေရတဲ့အခြေအနေတွေကိုလာမယ့်စက်တင်ဘာလထုတ်ပြန်မယ့်အစီအစဉ်မှာအသေးစိတ်ထည့်သွင်းမယ်လို့ခရစ်စီတူဒီကပြောပါတယ်အခုဒီအစီအစဉ်ကတော့စစ်တပ်ရဲ့စီးပွားရေးကွန်ရက်ကိုအဓိကထားဖော်ပြခဲ့တာပါမြန်မာစစ်တပ်နဲ့စီးပွားရေးကပတ်သက်နေတဲ့နိုင်ငံခြားကုမ္ပဏီ60ထဲမှာပြင်သစ်ဘယ်ဂျီယံဆွစ်ဇာလန်ဟောင်ကောင်နဲ့တရုတ်ကစီးပွားရေးကုမ္ပဏီတွေပါဝင်တယ်လို့အစီအစဉ်မှာဖော်ပြပါရယ်။ဒါ့အပြင်အစ္စရေးအိန္ဒိယကိုရီးယားနဲ့တရုတ်ကစူရပိုင်လုပ်ငန်းတွေအပါအဝင်နိုင်ငံခြားကုမ္ပဏီ14ခုဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချမှုတွေမှာပတ်သက်နေတယ်လို့လည်းဖော်ပြပါရယ်။ဒါကြောင့်လည်းပဲစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားအရေးယူတန်ခတ်မှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပြီးတော့ နိုင်ငံတကာယင်းနှမြုံနှံသူတွေအနေနဲ့လည်းမြန်မာစစ်တပ်နဲ့မပတ်သက်ဖို့ဒီအစီအစဉ်စာမှာတိုက်တွန်းတောင်းဆိုပါရယ်အခုဒီအစီအစဉ်စာနဲ့ပတ်သက်လို့တော့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတုံ့ပြန်ချက်ရဖို့ဆက်သွယ်ပေမဲ့အခုချက်တိတုံ့ပြန်ချက်မရသေးပါဘူးခင်ဗျာ
ကိုသားညုံပြောပြသွားတာပါရှင်